မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာရက်ပေါင်း190ကျော်လာပြီဖြစ်ပေမဲ့ပြည်ရင်းမှာရောပြည်ပမှာရောက်နေတဲ့မြန်မာတွေကပါစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြမှုတွေကိုဆက်ပြီးလှုပ်ဆောင်နေပါတယ်။အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်ဖို့တွင်းကကိုကောင်းချိန်ကတော့
မြန်မာပြည်ကိုကယ်ဆယ်ဖို့ NUG ကိုထောက်ခံဖို့ဆိုတဲ့စီစဉ်ဖြစ်ပါတယ်။ကျွန်တော်တို့ပြည်ပကရောအသွင်းကရောလှုပ်နိုင်မြလှုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြောနေတဲ့နိုင်ကိုနိုင်ရမယ်ဆိုတာသိကြကိုသိကြပါ
အင်ဒီယားနာပြည်နယ်ဖို့တွင်းမြို့နယ်ကတရားရုံးရှင်မှာစနေနေ့ကမြန်မာနိုင်ငံသား100လောက်စုဝေးချပြီးစစ်အာဏာသိမ်းမှုကိုလက်မခံကြောင်းနဲ့ NUG အစိုးရကိုနိုင်ငံတကာကပို့ပြီးတော့အတိအမှတ်ပြုလာစေဖို့အတွက်ဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာတော့စစ်တပ်နဲ့ရဲရဲအကြမ်းဖက်ဖမ်းဆီးမှုတွေကြားကပဲစနေနေ့ကမန္တလေးမှာတပိတ်စစ်ကြောင်းမျိုးစုံရှိခဲ့တယ်လို့သခိုင်းတိုင်းကလေးစလင်းကြီးကချင်ပြည်နယ်ဖားကန့်လုံခင်တနင်္သာရီတိုင်းဒဝဲမြို့တွေမှာစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးအခုချိန်ထိစစ်တပ်နဲ့ရဲကြောင့်တေဆွမ်းရသူက982ယောက်ရှိနေပြီးအဖမ်းခံရသူက9600ကျော်ရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးဖွဲ့ AAPP ကပြောပါတယ်